ဟားမတ်စ်အဖွဲ့နဲ့အပြစ်အခတ်ရက်စေးသဘောတူညီချက်ရဖို့အတွက်အစ္စရေးအစိုးရကိုဖိအားပေးတဲ့အနေနဲ့အစ္စရေးရဲ့အကြီးဆုံးအလုပ်သမားသမဂ္ဂကဦးဆောင်ပြီးအထွေထွေသပိတ်ဆင်နွှဲနေပါတယ်။ဂါဇာကမ်းမြောင်ဒေသမှာဖမ်းဆီးခံခဲ့ရတဲ့တရားခံတွေကနောက်ထပ်6ဦးသေဆုံးခဲ့ပြီးရက်ပိုင်းအကြာမှာပဲအခုလိုအထွေထွေသပိတ်ဆင်နွှဲကြတာပါ။အဲ့ဒီသပိတ်ကြောင့်ဗန်တွေအများသုံးသေယူပို့ဆောင်ရေးနေရာတွေ၊ဆေးရုံတွေ၊စတိုးဆိုင်တွေနဲ့နိုင်ငံရေးအဓိကလေဆိပ်စတဲ့နေရာတွေမှာအခက်အခဲတွေနဲ့တွေ့ကြုံနေကြရပါတယ်။လုံသမတ်တမကကိုဥဆောင်သူကတော့ဂါဇာကမ်းမြောင်ဒေသမှာရှိတဲ့ဟာမတ်စ်တွေဖမ်းဆီးထိန်းသိမ်းခံထားရတဲ့တရားခံတွေလွတ်မြောက်ရေးအတွက်အပြစ်ခတ်ရစေးသဘောတူညီချက်ရဖို့ဟာအရေးကြီးကြောင်းတနင်္ဂနွေနေ့ကပြောပါတယ်။တရားခံတွေဟာစစ်သွေးကြွတွေစခန်းချနေတဲ့မြေအောက်ဥမင်လှိုင်တွေထဲမှာအသက်ခံခဲ့ရကြောင်းနဲ့အဲ့လိုအသက်ခံလိုက်ရတဲ့ကလေးတွေရဲ့ကြောက်လန့်တကြားအော်နေတဲ့အတန်တွေကိုလစ်လူရှုထားလို့မရပါဘူးလို့လည်းသူကပြောပါတယ်။တနင်္ဂနွေညကစခဲ့တဲ့ဆန္ဒပြပွဲကတနင်္လာနေ့မှာတော့ပုံမပြင်းထန်လာခဲ့ပြီးထောင်ပေါင်းများစွာသောလူအုပ်ကြီးကအစ္စရေးဝန်ကြီးချုပ်ဘက်ဂျမင်နက်တန်ယာဟုကိုဟာမတ်စ်တို့နဲ့အပြစ်ရရေးသဘောတူဖို့တိုက်တွန်းနေတာပါ။ဒဇာဂန်တွေရဲ့ဆွေမျိုးတွေကလည်းတေဆုံးသူတွေကိုကိုစားပြုတဲ့ခေါင်းတလားတွေကိုကင်ဆောင်ပြီးတယ်လ်ဗစ်မြို့မှာခြိတက်ဆန္ဒပြခဲ့ကြပါတယ်။ဂျေရုဆလင်မှာရှိတဲ့နက်တန်ယာဟုရဲ့ရုံးခန်းအပြင်ဘက်မှာလည်းလူထောင်ပေါင်းများစွာဟာစုဝေးဆန္ဒပြနေကြပါတယ်။တနင်္ဂနွေနေ့အစောပိုင်းကတော့တေဆုံးသွားသူတွေရဲ့ရုပ်အလောင်းတွေကိုပြန်လည်တွေ့ရှိပြီးတဲ့နောက်ဟာမတ်စ်တွေနဲ့တိုက်ပွဲတွေအရှိန်မြင့်သွားမယ်လို့အစ္စရေးဝန်ကြီးချုပ်ကပြောထားပါတယ်။